ချင်းပြည်နယ်ပလဲဝါမြို့နယ်မှာတမတော်ကနေသန္ဓမာလူ40ကျော်ကိုဒေသန္တရမိတ်လိုက်နာဖို့ပြက်ကွက်မှုနဲ့စီစစ်ရေးယူမဲ့ကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကိုအိမ်ပါပလဲဝါမြို့နယ်ကန်တန်နယ်မြေတွင်းမှာတမတော်လုံခြုံရေးတပ်ဖွဲ့တွေကနေရခိုင်ကလာတဲ့သန္ဓမာ40တဦးကိုမတင်ကမှုနဲ့ဖမ်းဆီးပြီးလူအသလူအေးအေးယူဖို့အရာဖက်အုပ်ချုပ်ရေးနဲ့ရဲတပ်ဖွဲ့ကိုအနှံခ ားတွေပေါ့ကျွန်တော်ကြေးရွာတွေအထံသမားတွေနောက်တစ်ခါအဲဒီဒီကဲမှာရှိတဲ့တချို့လူတွေကအဲဒီအထမ်းလိုက်တာပေါ့အထမ်းလိုက်တော့တက်ကတော်ကြီးယူရင်းနဲ့အဲဒီဟာတွေကိုညပိုင်းမှာသွားကြည့်တယ်လို့ပြောတယ်လူကလည်း40တယောက်ဖြစ်နေတယ်နောက်တစ်ခါညပိုင်းခေါ်နိုင်ခွဲလောက်ဖြစ်နေတော့အဲဒီကိုဗစ်နဲ့တော့နောက်တစ်ခါဒီပုံမှန်144လေးထုတ်ထားတဲ့အရာဖြစ်တယ်မနေ့696လေးဒီအရာနဲ့သူတို့ဆေးပြီးတော့အခုတော့ဟိုလွတ်ထွက်လို့နေရစစ်ဆေးမှုအကြမ်းတော့ပြီးပြီးတော့မှနေပဲအုပ်ချုပ်ရေးဆက်ကျင်တော့အရင်ဆောင်ရမယ်
ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကတည်းကတမတော်ကနေဖမ်းဆီးပြီးလွှတ်ထားတဲ့အထံမ42ဦးကိုတေတန္တရအမိတ်လိုက်နိုင်ရပြက်ကွက်မှုဥပဒေပုံမှန်148နဲ့အမှုဖွဲ့ရေးယူနိုင်ရေးစစ်ဆေးမေးမြန်းနေကြောင်းမနေ့ကရက်စွဲနဲ့တမတော်ကနေသတင်းထုတ်ပြန်ထားတာပါတမရုံအနေနဲ့အထံမ42ဦးဟာအေးရခိုင်လက်နက်ကင်ဖွဲ့ကိုရိတ်ခါပို့ဆောင်တဲ့သူတွေဆိုပြီးမတင်ကာလို့ဖမ်းဆီးစစ်ဆေးခဲ့တာလို့တမရုံပြောရေးဆိုခွင့်ရှိသူဘုရုပ်စော်မင်းထွန်းကပြောပါတယ
်ဒီဟာတွေဒီအေးတို့ကကျွန်တော်တို့ရိတ်ခါပစ္စည်းတွေတွားပို့နေလို့မတင်ကာတွေကတွေ့ရလို့ကျွန်တော်တို့အနေနဲ့ကခေါင်းယူစစ်ဆေးတာဖြစ်တယ်ထိမ့်သိမ့်တာတော့လုပ်ခဲ့တယ်သို့တော့ဒါနဲ့ပတ်သက်ပြီးစစ်ဆေးမှုတွေကတော့တရားဥပဒေနဲ့ဆောင်ရွက်တော့ဖြစ်တယ်အမှန်တကယ်ရတဲ့ဖွဲ့ကိုအနံပြီးဖော်လို့မှဖြစ်တယ်
။အထာနမ42ဦးကတော့ပလဝါမြို့နယ်ရဲစခန်းနဲ့မြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကတာဝန်ရှိသူတွေထံလွှဲပြောင်းပေးရခဲ့ပြီးဒေတန္တရမိတ်လိုက်နိုင်ရာပြက်ကွက်မှုဥပဒေပုံမှန်148နဲ့ညမထောရမိတ်ပုံမှန်144တို့နဲ့အမှုဖွဲ့သွားဖို့စီစဉ်နေတာပါ။ပလဝါမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကုန်းလိုင်းရေလန်းခရီးပိတ်ဆို့နေပြီးတော့ကုန်စီတွေလည်းပြတ်လတ်နေပြီးလိုအပ်တဲ့ကုန်စီတွေကိုဒေသခံဌာနမှတွေကနေရခိုင်ပြည်နယ်ကနေတော်လန်းခရီးနဲ့ထမ်းပိုးယူနေရတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်တွင် COVID-19 ရောဂါကူးစက်ဖြစ်ပွားမှုနှုန်းမြင့်တက်လာတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကလာသူတွေကိုတခြားပြည်နယ်နဲ့တိုင်းတွေမှာကန့်သတ်စစ်ဆေးမှုတွေလှုပ်ဆောင်နေတာလည်းရှိနေပါတယ်။လက်ရှိဌာနမှ42ဦးကတော့ယောဂကုသမှုရှိမရှိတည်တံ့ဆောင်ကြည့်စစ်ဆေးနေတယ်လို့ပလဝါမြို့ကျမ်းမာရေးဝန်ထမ်းတို့ကပြောပါတယ်။လက်ရှိပလဝါမြို့နယ်မှာစည်ရေးပဋိပက္ခဖြစ်ပွားနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကြောက်တော်ကိုဆက်သွယ်ထားတဲ့ကလသန်ရေလန်းခရီးပိတ်ပင်နေတယ်လို့ပလဝါကနေမတူပြည်ဘက်ကိုသွားတဲ့ကုန်းလန်းခရီးလည်းပိတ်ပင်နေတဲ့အခြေအနေကြောင့်ဂုံစီစည်စစ်မှုတွေရပ်ဆိုင်နေပါတယ်။ဂုံစီစည်စစ်မှုရပ်တန့်နေလို့အခြေခံစားတောက်ကုန်ပြတ်လတ်နေပြီးဂုံစင်းလုံးကြီးမြင့်မှုတန်ကိုခံနေရပါတယ်။ကျွန်တော်နိုင်ကွင်း VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်